ဒီကနေ့ကျောက်တဲ့2018ခုနှစ်နှစ်တကူမင်္ဂလာအခါသမယမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းလဲဆုတောင်းကြသလိုစစ်မဲ့ဖြစ်ပွားနေစေတိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံသဝန်ကပြည်သူတွေကျန်းမာချမ်းသာပါစေကြောင်းတိုင်းရင်းသားကောင်းဆောင်တွေနဲ့ငြိမ်းချမ်းရေးလိုလားသူတွေကနှစ်တဆုမွန်တောင်းပေးကြပါတယ်။2018ခုနှစ်နှစ်တကူဆုတောင်းတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာနှစ်သစ်ဖြစ်ကြပါသည်ရှင်ဒီကနေ့ဇန်နဝါရီလ1ရက်နေ့တနင်္လာနေ့မှာကြာရောက်တဲ့2018ခုနှစ်နှစ်သစ်ကူမင်္ဂလာအခါသမယမှာနိုင်ငံတော်သမ္မတဦးထင်ကျော်ဒုသမ္မတတွေနဲ့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်ပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌအပါအဝင်နိုင်ငံခေါင်းဆောင်တွေအသီးသီးကမြန်မာပြည်ကြီးငြိမ်းချမ်းပါစေကြောင်းနဲ့မြန်မာပြည်သူလူထုအတွက်နှစ်သစ်ကူဆုမွန်နေတောင်းပေးကြပါတယ်လက်တလောစစ်ဘေးဒဏ်ခံနေရတဲ့တိုင်းရင်းသားပြည်သူတွေစစ်ဘေးဒုက္ခကအမြန်ဆုံးလွတ်မြောက်ပြီးတော့ဘဝတွေတည်ငြိမ်အေးချမ်းပါစေကြောင်းမြမငိမ့်ညာရေးလုပ်ငန်းမှာပါဝင်လှုပ်ရှားသူတူဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကချင်ကောင်းဆောင်တူဖြစ်တဲ့ဒေါက်တာတူဂျာကအခုလိုဆုမွန်တောင်းပေးပါတယ
်ကျွန်တော်ဒီ2019ခုကိုတော်တော်လေးမျောလင့်ခဲ့တယ်ငိမ့်ညာရေးတော်တော်လေးဖြည့်ပေါက်လားလို့ပေါ့နော်ငိမ့်ညာရေးတိဆောက်တာဘာကြောင့်လဲဆိုရင်နိုင်ငံကောင်းဆောင်တရားငိမ့်ညာရေးနည်းဆိုပြီးသတ်မှတ်တာဟုတ်အဲသူတို့မင်းကိုဒီမှာပါတယ်ဒါပေမဲ့2019ခုကမျောလင့်တော့ဖြစ်မလားဒါကြောင့်မလို့အခု2018ကတော့ငိမ့်ညာရေးအတွက်အများကြီးဖြည့်ပေါက်ရောက်တဲ့ဖြစ်စေခြင်းနဲ့အဲ့လိုဖြစ်ဖို့ဆိုလို့ရှိရင်ဗတ်မဟုတ်ဆုံးကသမတော်အစိုးရနောက်တန်တန်းလေးနဲ့ကဖြစ်စီကောင်းဆောင်များပြည်ပြည်ပြောင်းလဲဓမ္မကြီးဖြစ်လာဖို့လိုအပ်တယ်အဲ့လိုဖြစ်လာမယ်ဆိုလို့ရှိရင်တော့ဒါညီကြေးဒီဆော့တဲ့နေရာမှာပုံပြီးဖြည့်ရောက်မယ်လို့ထင်ပါတယ်အဓိကတော့တက်ပွဲရရမှာပဲတက်ပွဲမရမချင်းကတော့ဘယ်လိုမှလည်းညှော်လင့်လို့သိရမှာအဲတက်ပွဲတွေရပြီးတော့မှညီကြေးပွဲပွဲမှာအားလုံးစွပေါင်းထိုင်ပြီးတော့မှဒါဒီဖက်ဒရယ်ပြည်တော်စုဒီဆော့ရေးမှာဒါအားလုံးစစ်ပါဝင်စားစွာနဲ့ဝိုင်းဝန်းလို့ဆောင်မှာဒါညီကြရေးရရှိနိုင်မယ်လို့မျှော်လင့်တယ်။ဒါကြောင့်ဒီနှစ်2018ကတော့ထူးထူးကဲကဲညီကြရေးအတွက်အလားအလာကောင်းမျှော်လင့်လို့ရတဲ့နှစ်ဖြစ်ပါစေလို့ဆုမကောင်းတောင်းပါတယ
်။စစ်ဖြစ်ပွားနေတဲ့တိုင်းရင်းဒေသကအထူးသဖြင့်ကချင်ရှမ်းမြောက်ပိုင်းနဲ့ဒီပေါ့နော်ရခိုင်ဘက်မှာရှိနေတဲ့တိုင်းရင်းသားတွေအတွက်ပေါ့နော်ဆရာဘယ်လိုများဆုတောင်းပေးချင်တာရှိပါလဲရှင်
။ဟုတ်ကဲ့ကျွန်တော်အများကြီးစာနာပါတယ်ဒီမှာ IDP တွေတော်တော်ဒုက္ခရောက်နေတယ်အဲ့ဒီရခိုင်ပြည်နယ်ရနေစစ်ပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒီစစ်ပြည်ဒုက္ခတွေတရားအခုအထူးသဖြင့်ဆောင်းသွင်းအချင်းခါမှာဆိုအများကြီးဒုက္ခရောက်တယ်အဲကြောင့်ဒါတွေကဒါသူတို့အနေနဲ့သူတို့မျောလင့်နေတဲ့အများမှန်းဆနေတဲ့ဒီသူတို့ဒေသသူတို့ပြည်နယ်ရေးကိုအောက်တဲ့ပေါ်လာနေအောင်တော့ဝိုင်းဝန်းကြိုးစားပေးရဒါအထူးသဖြင့်တပ်ပွဲရပ်ပေးဖို့ဒါကျွန်တော်မျောလင့်တာပါလေသူတို့တဲ့ဒါတွေကအများကြီးအရေးကြီးတယ်ဒါကိုပြစ်လောင်ကျွန်တော်ဆူတောင်းပေးနေတာပါ
ပြည်သူ့လွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီကရခိုင်အမတ်တဦးဖြစ်တဲ့ဦးဖေးတန်းကလည်းမြန်မာနိုင်ငံတဝန်းငြိမ်းချမ်းပါစေကြောင်းနဲ့2018ခုနှစ်မှာတိုင်းသူပြည်သားတွေအားလုံးဘေးပရာဝေးကွာကြပါစေလို့ဆုမွန်တောင်းပေးပါတယ်
။တကယ်ကိုတီထောင်စုကိုရှစ်တဲ့ငြိမ်းအေးကိုစိတ်ဓာတ်နဲ့ပြန်ပြီးတော့အေးတူကူမျှဆိုတဲ့ခံစားချက်လေးကိုမွေးပြီးတော့ပြောင်းနေတဲ့အောင်မေတ္တာထားကြမယ်ဆိုရင်ဒါဖြည့်ရှင်းလို့မရနိုင်တဲ့အခက်အခဲမဟုတ်ပါဘူး။ဒါကြောင့်လာမယ့်နှစ်ဒီမှာဒီနှစ်ကစပြီးတော့ကျွန်တော်အဲ့လိုအော်ညီနောင်ရင်းစိတ်ဓာတ်ဒီတောင်သူစိတ်ဓာတ်ကိုမွေးပြီးတော့ဟာအရှင်းရှင်းအနိုင်ယူရှင်တဲ့စိတ်ဓာတ်တွေကိုချော့ပြီးတော့အေးတူပြူအမြခံစားကြမယ်ဆိုရင်တော့အဲ့လိုခံစားတဲ့စိတ်ဓာတ်တွေမွေးကြမယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်ကြီးဟာနေရှင်ညာရှင်ပြန်ပြီးတော့တာယာအေးရှားလာမယ်လို့ထင်တဲ့အတွက်နဲ့ကျွန်တော်အနေနဲ့ဒီ2018မှာဒီ special တွေကိုပြည်ရင်းချင်းဆိုင်တွေကိုဖြစ်နိုင်တဲ့နော်ဒီ account ထဲပေါ်နိုင်တဲ့ဒီပုံစံတွေကဒီကိုအတလီကိုရှော့ပြီးတော့မမနာလီကိုရှော့ပြီးတော့အကောင့်ထဲပို့ပေးကြပါလို့အမိသားစကားပြောချင်ပါတယ်ခင်ဗျာနော်
2018ခုနှစ်မှာအမှန်တကယ်မြန်မာပြည်ကြီးငြိမ်းချမ်းဖို့ဆိုရင်ဆရာကြီးသခင်ကိုရော်မိုင်းရဲ့ငြိမ်းချမ်းရေးလမ်းစဉ်အတိုင်းကျင့်သုံးကြဖို့အရေးကြီးတဲ့အတွက်ဒီငြိမ်းချမ်းရေးလမ်းစဉ်အတိုင်းကျင့်သုံးကြဖို့ ਨੇ မြန်မာပြည်ကြီးငြိမ်းချမ်းပါစေကြောင်းဆရာကြီးသခင်ကိုရော်မိုင်းငြိမ်းချမ်းရေးကွန်ရက်ကဥထုံးဝင်းငိမ်းကလည်းငြိမ်းချမ်းရေးဆုတောင်းပေးပါတယ
်ဘာသာဗမာပြည်ငြိမ်းချမ်းရေးနဲ့သက်သက်လို့ဆရာကြီးသခင်ကိုယ်တော်မိုင်းပြောခဲ့တဲ့သူမနာကိုမနာနီးနဲ့ဝဲဝိုင်းမှာကျွန်တော်တို့ကနိုင်ငံရေးရတစ္ဆုံစွန်းရေးအဖြေရှာရေးဆိုတာလေအဲ့ဒါကိုတည်တည်ချာချာကျင့်သုံးစေချင်ပါတယ်လက်မှတ်ချခိုင်းတာလက်မှတ်ထိုးခိုင်းတာအပြုတ်တိုင်းလည်းပြောတာတစ်ဖက်သက်ခြေလုံးမယ်လို့ကြိုးစားခဲ့တာတွေကတကယ်တော့ငြိမ်းချမ်းမရနိုင်ဘူးဆိုတာသင်္ကန်းသာယူခဲ့ပါပြီနိုင်ငံရေးတွေကအမှန်ကန်ရှိအောင်တိုင်းသားတွေနဲ့ဒီတိုင်းပြီးတော့ဆွေးနွေးအဖြေရှာတယ်နီးကုမနာကုမနာနီးရဲ့အဖြေရှာပြီးတော့ငင်းငင်းကိုတိဆောက်ကြပါလို့ကျွန်တော်အဲ့လိုဆုမွန်ကောင်းတောင်းနေပါတယ်ခင်ဗျ
မြန်မာပြည်တော်မှာတော့ဘာသာရေးခေါင်းဆောင်တွေအသီးသီးကစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြန်မာပြည်ကြီး2018ခုနှစ်မှာဖွံ့ဖြိုးတိုးတက်ပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ပါစေကြောင်းဆုတောင်းပေးနေကြပါတယ်ရှင်။